ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့အကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမခံမလာအောင်ကြိုးပမ်းနေတာနဲ့အမျှအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ဒီကနေ့သမ္မတအိမ်ပြီးတော်မှာတွေ့ဆုံကြမှာပါ။မနေ့ပြန်ပေါ့ထူးနေ့မှာတော့အမေရိကန်လွှတ်တော်နေရာပေါင်းစီးဝေးမှာမစ္စတာမိုဒီစကားပြောကြားဖို့ရှိပါတယ်။အိန္ဒိယနဲ့အမေရိကန်ခေါင်းဆောင်တို့ဦးတို့ရဲ့ဒီကြိမ်တွေ့ဆုံမှုကတော့နှစ်နှစ်အတွင်းမှာ9ကြိမ်မြောက်တွေ့ဆုံမှုဖြစ်မှာပါ။အခုခီးစင်တဲ့ပတ်သက်လို့တော့နိုင်ငံခြားလက်ရှိတည်ရှိနေတဲ့ဆက်ဆံရေးနဲ့လူကြီးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်သွားနိုင်ဖို့ဖြစ်တယ်လို့အင်မီတော်ပြောခွင့်ရပုဂ္ဂိုလ် George Ernest ကပြောပါတယ်။ပြီးခဲ့တဲ့ April လတုန်းကနိုင်ငံခြားသဘောတူညီချက်တည်းရယူခဲ့တာမှာတော့ဒီနှစ်ဖက်စစ်တပ်တို့အနေနဲ့ပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအထွတ်ဒီနိုင်ငံဆစ်အခြေဆိုင်စခန်းတွေကိုအသုံးပြုခွင့်ရှိတယ်လို့စစ်ဘက်ဆိုင်ရာအစ်မြင့်ပစ္စည်းကိရိယာတွေပူးပေါင်းထုတ်လုပ်သွားဖို့အတွက်ဆွေးနွေးမှုတွေလည်းရှိခဲ့တာပါ။ဒါအပြင်တရုတ်နဲ့ဒီအိန္ဒိယနိုင်ငံတွေအကြားနေပြည်တော်ဆိုင်ရာအငင်းပွားမှုတွေနဲ့တရုတ်နဲ့အမေရိကန်ကြားမှာလည်းတင်းမာမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်အပါအဝင်လွတ်လပ်စွာရေချောင်းသွားလာခွင့်ကိုအာမခံနိုင်တဲ့မဟာဗျူဟာမြောက်သဘောထားအမြင်တွေကိုလည်းနှစ်နိုင်ငံပူးရထုတ်ပြန်ခဲ့ကြပါသေးတယ်ရှင်။